ထိုင်းနိုင်ငံမဟာချိန်ဒေသမှာရှိတဲ့ CPF ပဇွန်ဆက်ရုံမှာအလုလုကန်နေကြတဲ့မြန်မာအလုသမား1200ခန့်ဟာအလုသမားရှော့ချတဲ့အထဲမှာပါဝင်တဲ့အတွက်နေနာကြီးရဖို့တောင်းဆိုခဲ့ရမှာအမေရိကန်ဒေါ်လာ 1.6 တန်းနဲ့ညီမျှတဲ့ဘတ်ငွေတန်း50ကျော်ကျော်ကြီးပေးပြီးအလုထုတ်ဖို့မတ်လ25ရက်နေ့ကအလုရှင်တွေနဲ့သဘောတူညီမှုရခဲ့ပါတယ်။ဒါဟာထိုင်းနိုင်ငံရောက်မြန်မာအလုသမားတွေအနေနဲ့ငွေကြေးပမာဏအားဖြင့်အများဆုံးကျော်ကြီးရတာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတော်မဟေးမာကသတင်းပေးပို့ပါတယ်
။ထိုင်းနိုင်ငံမဟာချိုင်ဒေသမှာရှိတဲ့ CPF ပဇွန်ဆက်ရုံမှာအလုလုကင်နေကြတဲ့မြန်မာအလုသမားတွေကိုအလုရှင်ကနစ်နာကြေးမပေးဘဲအလုသမားတွေရှော့ချရမှာတော့နစ်နာကြေးရဖို့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေကိုအလုသမားတွေကတိုင်ကြားခဲ့ပါတယ်။ဒီနောက်မှာတော့ထိုင်းအလုသမားကာကွယ်ရေးအဖွဲ့တွေရဲ့ရှေ့မှာပဲအလုရှင်နဲ့အလုသမားတွေကြားမှာနစ်နာကြေးပေးဖို့အတွက်သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့တာပါ။နစ်နာကြေးရဖို့အတွက်ဆောင်ရွက်ပေးခဲ့တဲ့ထိုင်းနိုင်ငံအခြေစိုက်ရွှေပြောင်းအလုသမားများအခွင့်အရေးကွန်ရက်ကဥက္ကဋ္ဌဦးအောင်ကျော်ပြောပြတာက
ဒီ2014ဇန်နဝါရီမှာစပြီးမှဒီအလုသမားတွေကိုသူတို့ချော့ချနေတာခင်ဗျာ။အဲ့ဇန်နဝါရီမှာတတုပ္ပတမချော့ချလိုက်တယ်ချော့ချလိုက်ဆိုတော့အလုပ်ချုပ်လိုက်တာပေါ့ဗျာအလုပ်ချုပ်လိုက်တဲ့အလုပ်သမားတွေကကျွန်တော်တို့ရှိမှအဲ့ဒီမှာတရားဝင်လာပြီးမှတိုင်ကမ်းတာမရှိဘူးခင်ဗျအဲ့တော့ဒီခါဒုတိယအကြိမ်ဖေဖော်ဝါရီ27မှာတခါဖတ်ပြုတ်တယ်အဲဖေဖော်ဝါရီ27ချုပ်လိုက်တဲ့အလုပ်သမားတွေကတော့ကျွန်တော်တို့ရှိလာရောက်ပြီးတိုင်ကမ်းတဲ့အတွက်ကြောင့်အဲ့ဒါကိုကျွန်တော်တို့ကအလုပ်ချုပ်တဲ့ဆိုရင်ထိုင်းရှိအလုပ်ရှင်အလုပ်သမားကာကွယ်စောင့်ရှောက်ရေးဥပဒေပုံမှန် 138 အရာသူ့ရဲ့လုံတဲ့လိုက်နေနာကြီးတွေပြည်ပြီးမှတည်းအလုပ်ကပြုတ်ခွင့်ရှိတယ်ဆိုတာကိုကျွန်တော်ကသူရဲ့အလုံယုံပိုင်ရှင်ဌာနချုပ်ရှိတဲ့ဘန်ကောက်ကိုကျွန်တော်နှံဖုံးဆက်လိုက်တယ်။အဲ့တော့ဘန်ကောက်ကနေမှအကိစ္စကိုအသာစုအသေးစိတ်ဆွေးနွေးပါမယ်ဆိုပြီးမှအဲ့ဒီကနေညနေဆွေးနွေးလာခဲ့တာ။အခုမတ်လ25ရက်နေ့ကျမှဥပဒေအရခံစားခွင့်များဖြစ်တဲ့ဒီလုံတဲ့လိုက်ရော်ကြီးများကိုပြည့်စုံပါမယ်ဆိုတာကိုကျွန်တော်တို့နှစ်ဦးနှစ်ဖက်သဘောတူပြီးအစိုးရရှိမှောက်မှာကျွန်တော်တို့စာချုပ်တွေချုပ်ချလိုက်တာခင်ဗျာ
။လုံတဲ့လိုက်တနှစ်မပြည့်သေးတဲ့သူတွေကအနည်းဆုံးတစ်လစာနဲ့၃နှစ်ကနေ၆နှစ်အတွင်းမှာတော့၆လစာ၁၀နှစ်မှာဆိုရင်တော့၈လစာနဲ့၁၀နှစ်အထက်ဆိုရင်တော့၁၀လစာစသဖြင့်နှစ်နာကြီးတွေရရှိခဲ့တာပါအနည်းဆုံးဘတ်ငွေ3000နီးပါးကနေအများဆုံးဘတ်ငွေ3000လောက်ထိရရှိကြသူတွေလည်းပါဝင်ပါတယ်မြန်မာလူသမား1200ခန့်အတွက်နှစ်နာကြီးဘတ်တန်း50ခန့်ကိုတော့ဧပြီလ10ရက်နေ့မှာအလူသမားတွေရဲ့ဗန်စာအုပ်တွေထဲကိုအလုရှင်ကထည့်သွင်းပေးသွားမှာဖြစ်ပါတယ်မကြသေးခင်ကပဲချင်းမိုင်မျိုးနဲ့တခြားနယ်မျိုးတွေကအလုံးရှော့ချခံရတဲ့အလုသမားတွေကတော့နစ်နာကြေးမရပဲမြမပီကိုပြန်သွားကြသူတွေလည်းအများအပြားရှိနေပါတယ်။ထိုင်းနိုင်ငံတွင်းမှာတရားဝင်နိုင်ငံကူးလက်မှတ်နဲ့နေထိုင်ပြီးအလုလုံရင်အလုသမားရှော့ချခံရပြီဆိုရင်အနည်းဆုံးရက်ပေါင်း120ကျော်အလုလုံပြီးတာနဲ့အခုလိုမျိုးနစ်နာကြေးရရှိမှာဖြစ်ပါတယ်။ဒီလိုအခြေအနေတွေကိုအလုသမားအတော်များများကမသိရှိကြပါဘူး။ဒီအတွက်အလုသမားတွေအနေနဲ့မိမိတို့ရဲ့အခွင့်အရေးတွေကိုလည်းသိရှိဖို့လိုအပ်တယ်ဆိုပြီးဥအောင်ကျော်ကပြောပါတယ်။
ထိုင်းနိုင်ငံမှာနေထိုင်တဲ့လောက်ကနေတဲ့အတွက်ကြောင့်လောက်သမားအခွင့်အရေးဥပဒေတွေကိုလေ့လာလိုက်စားနိုင်တဲ့ကွန်အားတိတ်မရှိတာလည်းပါတာပေါ့ခင်ဗျ။ဒါရီဒါသိထားမှဆိုရင်တို့ချက်ချင်းအရေးဆိုမှဆိုရင်သက်ဆိုင်ရာ NGO တွေလူမှုကစရေးဖွဲ့တွေနဲ့ပေါင်းစပ်ပြီးမလုပ်ရင်လုပ်လို့ရတဲ့အားရှိပါလေ။အဲ့တော့ဒါလောက်သမားတွေကိုယ်တိုင်အလုပ်သမားအရေးကိုဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေဘယ်နေရာမှာသိရှိသလဲဆိုတာကိုသိဖို့လိုအပ်တယ်လို့ငါတို့ရဲ့အခွင့်အရေးရပ်ပိုင်ခွင့်ညာဘာတွေလဲဆိုတာလေ့လာဖို့လိုအပ်တယ်ခင်ဗျ
။ထိုင်းနိုင်ငံတွင်းမှာပြီးခဲ့တဲ့9နှစ်ခန့်ကစပြီးမဲဆောက်မြို့နဲ့ဘန်ကောက်မြို့တွေမှာအလုသမားတွေကဆန္ဒပြတောင်းဆိုခဲ့ကြပြီးအလုသမားရေးလှုပ်ဆောင်နေသူတွေရဲ့ဥပဒေအရအကူအညီပေးမှုတွေကြောင့်အလုသမားတွေဟာနစ်နာကြေးတချို့ရရှိခဲ့တာလည်းရှိခဲ့ပါတယ်။ဒါပေမဲ့အခုလိုမျိုးငွေကြေးအမြောက်အများနဲ့ရရှိတာကတော့ပထမဦးဆုံးအကျိန်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံတွင်းမှာရွှေပြောင်းလုသမား3တန်းကျော်ရှိတဲ့အကြောင်းကိုထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရတွေကလက်ခံထားပြီးအလုသမားရေးဆောင်ရွက်နေသူတွေကတော့ဒီထက်မကပိုနိုင်တယ်လို့လည်းဆိုပါတယ်လက်ရှိမှာတော့ထိုင်းနိုင်ငံတွင်းမှာနိုင်ငံရေးမတည်ငြိမ်မှုကြောင့်ကစီးပွားရေးကျဆင်းတာကြောင့်ပါအလုသမားတွေကိုရှော့ချတာမျိုးတွေကိုထိုင်းလုပ်ရှင်တွေကလှုပ်လာခဲ့ကြတာပါထိုင်းနိုင်ငံထဲကိုအလုသမားတင်ပို့နေတဲ့ပွဲစားကုမ္ပဏီတွေကလည်းအလုကင်ရှာဖွေသူတွေကိုမျက်လုံးပေးပြီးခေါ်သွင်းခဲ့ပြီးတဲ့နောက်အလုကင်မရကြတဲ့မြန်မာအလုသမားတွေဟာထိုင်းနိုင်ငံထဲမှာပဲအခက်အခဲတွေရင်ဆိုင်နေရတာပါဒီအတွက်တာဝန်ယူဖြည့်ရှင်းပေးတာမျိုးတွေမရှိဘဲတင်ပို့ကအဖြစ်လုံသမားတွေရဲ့လှုပ်အားကကိုအများအပြားဖျက်တောက်နေမှုတွေကြောင့်လဲထိုင်းနိုင်ငံတွင်းမှာပဲအဖမ်းခံပြီးမြန်မာပြည်ကိုပြန်ကြသူတွေလည်းအများအပြားရှိနေပါတယ်ရှင်